ထိုင်းနိုင်ငံတွင်အမေရိကန်တို့ရဲ့အဓိကစည်ရေးလေ့ကျင့်မှုကိုအရင်အစည်းအဝေးတွေထက်ရှော့ချလှုပ်ဆောင်မယ်လို့အမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်အမေရိကန်အစိုးရဘက်ကဝေဖန်ထားတာလည်းဖြစ်ပါတယ်။လာမယ့်2015ခုနှစ်ဖေဖော်ဝါရီလမှာပြုလုပ်ဖို့စီစဉ်ထားတဲ့ Cobra Gold စည်ရေးလေ့ကျင့်မှုကိုပြန်လည်သုံးသပ်ပြီးအတိုင်းအတာကိုရှော့ချမှာဖြစ်တယ်လို့ဘဏ်ကောက်အခြေဆိုင်အမေရိကန်တန်ယုံပြောခွင့်ရက VOA ကိုတောက်ကြနေမှာပြောဆိုတာပါ။ထိုင်းနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရအမေရိကန်အစိုးရအနေနဲ့အခုစီးရေးလေ့ကျင့်မှုမှာလက်နက်ပစ်ခတ်တိုက်ခိုက်မှုလေ့ကျင့်မှုတွေကိုဖဲထုတ်ပြီးလူသားချင်းစာနာမှုဆိုင်ရာနဲ့အထောက်ပံ့ပေးရေးနဲ့သဘာဝဘေးဒဏ်ကယ်ဆယ်ရေးစတဲ့လေ့ကျင့်မှုတွေကိုတိုးမြှင့်လှုပ်ဆောင်မယ်လို့ကြေညာချက်မှာဖော်ပြပါတယ်။ထိုင်းအစိုးရအရာရှိတွေကတော့မေလဆရာနာသိမ်းမှုကအမေရိကန်နဲ့စီးရေးလေ့ကျင့်မှုအပေါ်ကိုတက်ရောက်မှုရှိတယ်ဆိုတာကိုမကြခင်ကပဲညှင်းဆိုထားပါတယ်။ထိုင်းနိုင်ငံမှာကနှစ်ပေါင်း80အတွင်းစစ်တပ်က12ကြိမ်တိတိအာဏာရယူခဲ့ပြီးအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးကြားမှာလည်းဆက်အာဏာသိမ်းမှုကြောင့်ထိခိုက်မှုကြီးကြီးမားမားမရှိခဲ့ပါဘူးရှင်။